ချင်းတန်လွင့်စီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်။ဒေါက်တာရှင်များရှင်ခရစ်နှစ်2020ခုနှစ်ဒီဇင်ဘာလ10ရက်မြန်မာတကယ1383ခုနှစ်နော်ရလာဇန်9ရက်တောက်ချနေ့ညှော်လင့်ချင်းတန်မြန်မာစီစဉ်များကိုစတင်တန်လွင့်နေပါရရှင်။
တော်တာရှင်များခင်ဗျာမျောလင်းချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 1162ညာမှနေ့စဉ်အတန်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တောက်ချာနေ့မှထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်မွေးနေ့မြတ်မှာပျော်စရာအစီအစဉ်တဘာဝဆေးဘက်ဆိုင်ရာအပင်များအကြောင်းအစီအစဉ်လို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတန်များတွင်ပေနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါတယ်ချစ်ချင်းမြတ်တာကြောင့်
နာတော်ကိုဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို
့။ဘုရားရှင်ကိုမြေကြီးကလာပါ ားလို့ရှေ့ဆက်နှုတ်ဆက်တတ်ကြပါတယ်။ဒီနေ့မင်္ဂလာရှိသောနေ့တည်ပါလို့ရှင်ဘုရားသခင်ရဲ့ကောင်းချီးမင်္ဂလာကြောင့်ကျွန်တော်တို့အားလုံးနေတူးနေမြတ်မှာပျော်ရွှင်ခွင့်ရတယ်။ကျွန်တော်အားလုံးအသက်ရှင်ခွင့်ရတယ်။ကျွန်တော်တို့အားလုံးကျန်းမာခွင့်ရတယ်။တဖျားရဲ့ကျေးဇူးတော်ပဲ။ဒီနေ့ကတော့ကျွန်တော်ပေးသားမဲ့သတင်းစကားကတော့လူဇာတိခံယူတော်နှုတ်ကပတ်တော်။လူဇာတိခံယူတော်နှုတ်ကပတ်တော်ဆိုတဲ့သတင်းစကားကိုပေးသားမှာဖြစ်တယ်။ဒါချစ်တော်မိတ်ဆွေတို့နှုတ်ကပတ်တော်ကလူဇာတိခံယူတယ်။နော်ဆိုတော့ကျွန်တော်တို့မေးစရာပဲဒီနှုတ်ကပတ်တော်ကဖရာသခင်ပေးခဲ့တဲ့အရာဖြစ်တယ်ဖရာပေးခဲ့တဲ့နှုတ်ကပတ်တော်ကိုပြေဝဆုံလင်ဖို့ရန်အတွက်ဒီနှုတ်ကပတ်တော်မှာဆိုရှင်လူဇာတိအဖြစ်ကိုခံယူခဲ့တယ်ဒါကြောင့်ဒီနေ့ဒီနှုတ်ကပတ်တော်ကဆိုရှင်လူဇာတိခံယူတော်နှုတ်ကပတ်တော်အကြောင်းအရာကိုကျွန်တော်ဒီတစ်ပတ်လုံးမှာဆိုရှင်ခေါင်းစင်ငယ်လေးတွေအပိုင်းပိုင်းခွဲပြီးတော့ကျွန်တော်လေ့လာသွားကြရအောင်เนาะဒီနှုတ်ကပတ်တော်ကကျွန်တော်တို့အတွက်ဘယ်လောက်ရည်ကြီးတယ်လဲဒီနှုတ်ကပတ်တော်ကဘသူကိုရည်ညွှန်းထားတာလဲဒီနှုတ်ကပတ်တော်အားဖြင့်ဘလို့နည်းတွေပြည့်စုံလာပြီးတော့ကျွန်တော်တို့ဘဝတတအတွက်ယက်တည်နိုင်ဖို့ရန်ကျွန်တော်တို့ဘဝတတအတွက်လွတ်လန်းရှိဖို့ရန်ကျွန်တော်တို့ဘဝတတကိုအာမခံပေးတဲ့အရာဆိုတာကိုကျွန်တော်ပြန်လည်ပြီးတော့သိဖို့ရန်အတွက်ကျွန်တော်တို့မိမောင်းထိုးပြီးတော့ပြောပြသွားမှာဖြစ်ပါတယ်။ဒါချစ်တော်မိတ်ဆိုတော့ရှင်ယောဟန်ခရစ်တင့်အငယ်14မှာနောက်ကပတော်သည်လူစားတဲ့အဖြစ်ကိုခံယူ၍ကျေးဇူးတော်၌၎င်းတစ္ဆာတော်နှင့်၎င်းပြည့်စုံလျက်ငါတို့တွင်တည်နေတော်မူသည်ဖြစ်၍ကမဲတော်၌တပါရီတော်သားတော်ဤဘုံကဲ့သို့သူဤဘုံကိုငါတို့သည်မြင်ရကြ၏ဒီနေ့ဒီနှုတ်ပတ်တော်ရဲ့အချိတ်ဆက်တွေကဘလောင်းထိဂွင်းဆက်မိခဲ့တယ်ဒီကြမ်းကြမ်းတွေကိုဖတ်တဲ့အခါမှာဆိုရှင်နှုတ်ကပတ်တော်သည်လူစားတိဖြစ်ကိုခံယူ၍ဆက်သွားမယ်ကျေးတော်နှင့်၎င်းသစ္စာတော်နှင့်၎င်းတဲ့ပြေဆုံးလျက်ငါတို့တွင်တည်နေတော်မူသည်ဖြစ်၍နှုတ်ကပတ်တော်ကလူစားတိကိုခံယူတယ်ဒီနှုတ်ကပတ်တော်ကကျွန်တော်တို့ဘုံမှာကျေးဇူးတော်နဲ့သစ္စာတော်တည်တဲ့နှုတ်ကပတ်တော်ဖြစ်တယ်။နှုတ်ကပတ်တော်မှာတဲမှာဖော်ပြထားတဲ့အရာတွေအကြောင်းအရာတွေကကျွန်တော်တို့ဘုံမှာဆိုရှင်ကျေးဇူးပြုတဲ့အရာတွေသစ္စာကရီဘုရားရဲ့သစ္စာကရီပြုထားတဲ့အရာတွေကိုကျွန်တော်တို့တွေ့မြင်နေရတာဖြစ်ပါတယ်။ဒါကြောင့်ခမဲတော်၌တပါရီတော်သားတော်ရဲ့ဘုံကဲ့သို့သူဤဘုံတော်ကိုငါတို့သည်မြင်ရကြ၏။ချစ်တော်မိတ်ဆွေတို့ဒါကြောင့်လူစားတိခံယူတဲ့နှုတ်ကပတ်တော်ရဲ့ဘုံအားဖြင့်ယနေ့ကျွန်တော်တို့အားလုံးကယက်တီနိုင်ခွင့်ရတယ်ယက်တီနိုင်ရတယ်เนาะကျွန်တော်တို့အားလုံးပျော်ရွှင်ခြင်းရတယ်ကျွန်တော်အားလုံးဝမ်းမြောက်ခြင်းရတယ်ကျွန်တော်အားလုံးကဘုံတော်နဲ့ပြေဝတော်မူသောဘုရားသခင်ရဲ့သားသမီးတွေဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့ပါလို့ရှိရင်ဘလောက်ပျော်ဖို့ကောင်းတယ်လဲဘလောက်ဝမ်းမြောက်ဖို့ကောင်းတယ်လဲချစ်တော်မိတ်ဆွေတို့ခရစ်မတ်ပုံများဆိုရှင်အသက်ရှင်တော်မူတဲ့ဘုရားသခင်အကြောင်းကိုပြောတဲ့အရာဖြစ်ပါတယ်နော်ဒါကြောင့်ဒီခရစ်မတ်ပုံများဆိုရှင်အသက်ရှင်တော်မူတဲ့ဘုရားသခင်ရဲ့အကြောင်းဖြစ်တော်မူတာမကဘဲနဲ့ကျွန်တော်တို့အထဲမှာအသက်ရှင်နေထိုင်တော်မူတဲ့ဘုရားသခင်ဖြစ်တော်မူတယ်နော်ဘုရားသခင်ဖြစ်တော်မူတယ်ဒါကြောင့်ယနေ့ခရစ်မတ်ပုံများဆိုရှင်ကျွန်တော်တို့ကြားနေရတယ်ကြားနေရတဲ့အခါမှာဒီခရစ်မတ်ရဲ့အကြောင်းအရာဆိုရင်ကဆိုရှင်အသက်ရှင်တော်မူသောဖခင်ကိုမိမောင်းထိုးပြတဲ့ခြင်းဖြစ်တယ်။ချစ်တော်မိတ်ဆွေတို့ယခုဆိုရင်နိုဝင်ဘာလရောက်လာပြီ။နောက်လာဆိုရင်ဒီဇင်ဘာလရောက်လာပြီ။ခရစ်မတ်ရာသီတဲ့ကိုကူးပြောင်းရောက်ရှိလာကြပြီ။အားလုံးကစိတ်ရောကိုယ်ပါဆိုရှင်ပျော်ရွှင်ကြတယ်။ခရစ်မတ်ရဲ့ပုံမြင်လေးကြားရတယ်။ခရစ်တော်ရဲ့မွေးနေ့နဲ့သက်ဆိုင်သောနေ့ရက်တွေကိုကျွန်တော်တို့ကရေတွက်ပြီးတော့ဝမ်းပန်းတသာနဲ့ခရစ်မတ်ပွဲတွေပြုလုပ်ကျင်းပကြတယ်။အားလုံးကဘာသူကဘာသားတွေကပျော်ရွှင်ကြတယ်။ဘာကြောင့်လဲ။အသက်ရှင်တော်မူသောဘုရားသခင်ကိုမိမောင်းထိုးပြနေတဲ့ပုံမြင်တာရကဖြစ်နေတဲ့အတွက်ကြောင့်ယနေ့ကျွန်တော်တို့လူသားအလုံးကပျော်ရွှင်ကြတယ်။ချစ်တော်မိတ်ဆွေတို့ခရစ်မတ်ပုံမြင်ကသေသွားတဲ့ဘုရားတွေအကြောင်းကိုပြောနေတာမဟုတ်ဘူး။အသက်ရှင်တဲ့ဘုရားကိုပြောနေတာ။အသက်ပေးပိုင်တဲ့ဘုရားကိုပြောညွန်ပြနေခြင်းဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ရဲ့တက်တာကလို့ရှိရင်ဒီအကြောင်းအရာဆိုရင်ကိုကြားနေရတဲ့ခါမှာကျွန်တော်တို့ရဲ့တက်တာကဘလောက်ဝမ်းမြောက်စရာကောင်းတယ်လေ။ဒါကြောင့်ခရစ်ယာန်ဝင်ကြမ်းများဆိုရှင်သခင်ယေရှုရဲ့မွေးဖွားခြင်းနဲ့သက်ဆိုင်တဲ့အကြောင်းအရာများကိုတမှုထူချားတဲ့နိလန်းနေနဲ့ပြောပြနေပါတယ်ချစ်တော်မိတ်ဆွေတို့ရှင်မသည်ထဲမှာဆိုရှင်ယောသရဲ့ဆွေစင်မျိုးတဲ့အကြောင်းအရာတွေကိုဖော်ပြထားပါတယ်ရှင်မသည်ထဲမှာတော့သူ့အနေနဲ့တော့ခရစ်တော်မွေးဖွားခြင်းဆိုင်ရာဂျူးလူမျိုးများရဲ့အမြင်နဲ့နော်တရားဝင်ဖြစ်တဲ့အကြောင်းအရာများကိုတင်ဆက်ဖို့ရန်နော်သူတို့ဆိုရှင်ပို့ပြီးတော့စိတ်ဝင်စားခဲ့တယ်။နော်ရှင်မတဲ့အနေနဲ့ယောဟန်ကတော့အဲ့လိုမဟုတ်ဘူး။ယောဟန်ကတော့တပည့်တော်ဖြစ်တဲ့အထဲမှာဆိုရှင်အငယ်ဆုံးဖြစ်ပြီးတော့ယောဟန်ခရစ်ဝင်အကျမ်းကိုရေးသားခဲ့တယ်။နော်အသက်ကြီးလာတဲ့အခါမှာဩဝါဒသုံးဆောင်ကို နဲ့သူတို့ရှင်ဗျာဒိတ်ကျမ်းကိုရေးသားပြုခဲ့တဲ့သူတယောက်ဖြစ်ပါတယ်။သူအနေနဲ့ခရစ်တော်ရဲ့ဆွေစဉ်မျိုးဆက်အကြောင်းကိုမတ်တင်ဆက်တော်ဘဲနဲ့ခရစ်တော်နဲ့သွာလာဆက်ဆံရတဲ့အသက်တာအကြောင်းကိုသူတို့ရှင်အဓိကတင်ပြထားတာတွေ့ရပါတယ်။ချစ်တော်မိတ်ဆွေတို့ရှင်ဟောအနေနဲ့တမိုင်းအချက်လက်များထက်သူတို့ရှင်ယေရှုရဲ့ဘာသာတရားပေါ်မှာပို့ပြီးတော့သူတို့စိတ်ဝင်စားခဲ့တယ်။ယောဟန်ပြောခဲ့တဲ့စကားမှာသူရှင်သခင်ယေရှုကိုတိကျွမ်းခဲ့ခြင်းအပြင်မြည်သည့်အရာများပြောင်းလဲလာခဲ့ကြောင်းသိစေခြင်းနဲ့ယနေ့ယေရှုခရစ်တော်ကိုတိကျွမ်းခြင်းအပြင်ကျွန်တော်တို့ရဲ့အသက်တာကဘယ်လိုပြောင်းလဲလာသလဲဆိုတာကိုသိစေခြင်းနဲ့ချစ်တော်မိတ်ဆွေတို့နှုတ်ကပတ်တော်ဖြစ်တဲ့လူစားတီးကိုခံယူတဲ့နှုတ်ကပတ်တော်ဖြစ်တဲ့ယေရှုခရစ်တော်ကိုကျွန်တော်တို့တိကျွမ်းတဲ့အခါမှာယနေ့ချစ်တော်မိတ်ဆွေသင်ဘုံကတက်တောင်ဘယ်လိုပြောင်းလဲလာသလဲတဲ့ရဘဝတက်တာကနှစ်ကိုပုံစံကနေမှယခုရရှိတဲ့ပုံစံကဘလို့နီးအဖြစ်ခံစားရတယ်ပြန်စဉ်းစားကြည့်ပါပြန်စဉ်းစားကြည့်ပါယေရှုခရစ်တော်ကိုကျွန်တော်ရရှိတဲ့သားသမီးတွေကနှစ်ကိုပုံစံအတိုင်းကျွန်တော်တို့ရဲ့ဘဝတက်တာကိုတည်ဆောက်နေတယ်လားဒါမှမဟုတ်ယခုချိန်ကမှယေရှုခရစ်တော်ကြောင့်ကျွန်တော်တို့ရဲ့တက်တာမှာလွတ်လပ်ပေါ်ပါပြီးတော့အမြဲတမ်းဝမ်းမြောက်ပျော်ရွှင်စွာနဲ့ဖခင်ရဲ့ကောင်းချီးတွေနဲ့တူကျွန်တော်တို့အားလုံးကခံစားနေရတယ်လားเนาะဒါကြောင့်ကျွန်တော်တို့ကတော့ရှင်ယေရှုနဲ့တိကျွမ်းတဲ့သူတွေဆိုရင်တမှုထူးခြားပြီးတော့ပြောင်းလဲခြင်းခံစားရမှာဖြစ်ပါတယ်။တမှုထူးခြားပြီးတော့ကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်ဝမ်းမြောက်ခြင်းခံစားရမှာဖြစ်တယ်။တမှုထူးခြားပြီးတော့ကျွန်တော်တို့ရဲ့အသက်တာကလွတ်လပ်ခြင်းခံစားနေရမယ်။နော်လွတ်လပ်ခြင်းခံစားနေရမယ်။အချုံနောင်တွင်းကနေမှကျွန်တော်တို့အားလုံးကလွတ်မြောက်ပြီးတော့အမြဲတမ်းပဲဖခင်ရဲ့ဆောင်မပို့ဆောင်ခြင်းကိုခံစားရတဲ့အခါမှာဝမ်းမြောက်ပျော်ရွှင်နေလိမ့်မယ်။ဒါကြောင့်ယေရှုခရစ်တော်ကိုလက်ခံရင်တော့တမှုထူးခြားမှုကိုအမြဲခံစားရမှာဖြစ်တယ်။နော်အမြဲခံစားရမယ်။ဒါတော့ချစ်တော်မိတ်ဆွေတို့ရှင်ရခိုင်ဆက်ခွနဲ့အငယ်၃ပါလို့ရှိရင်ထာဝရတက်ဟုမူကမှန်တော်ဖရာတစုဒီဖြစ်တော်မူသောကိုတော်ကို၎င်းဆေလွတ်တော်မူသောယေရှုခရစ်တော်ကို၎င်းတိကျွမ်းခြင်းဒီတဲ့နော်သိကောင်းတဲ့ကြံချက်ဖြစ်တယ်နော်ထာဝရတက်ဟုမူကတဲ့ယနေ့ကျွန်တော်တို့ရဲ့မျော်လင့်ချက်ကထာဝရတက်ပဲနော်လူတိုင်းကထာဝရအသက်ရှင်ခြင်းကြတယ်သေသွားမှန်ကိုလူတိုင်းကစိုးရင်ကြတယ်သင်ချင်းတရားကလူတိုင်းတွေအကြောက်ဆုံးသောအရာဖြစ်တယ်အမုန်ဆုံးသောအရာလည်းဖြစ်တယ်ယွန်ရှာတဲ့အရာလည်းဖြစ်တယ်ဒီသင်ချင်းမှန်ကိုကျွန်တော်တို့အားလုံးကလူတိုင်းကရှောင်ကွင်းကျင်ကြတယ်ချစ်တော်မိတ်ဆွေတို့ဒါပေမဲ့ဒီသင်ချင်းမှန်ကိုအောင်မြင်နိုင်တဲ့ဖျားကိုတော့လူတိုင်းကမကိုးကွယ်ကျင်ကြဘူးလူတိုင်းကမစည်းကပ်ကျင်ကြဘူးသင်ချင်းမှန်ကိုအောင်မြင်ပြီးတော့ထာဝရအသက်ရှင်ခြင်းကိုပေးနိုင်တဲ့ဖျားကိုလူတိုင်းကမသိကြဘူးဘာဖြစ်လို့လဲချစ်တော်မိတ်ဆွေတို့ဒီနေ့ဒီကဘာပေါ်မှာရှိတဲ့လူသားတွေအားလုံးကအတူတူပဲတို့အားလုံးအတူတူပဲတို့အားလုံးကဘုရားသခင်ရဲ့ဖန်ဆင်းခြင်းကြောင့်ဖြစ်တည်လာတဲ့သူတွေဘုရားရဲ့သားသမီးတွေဖြစ်တဲ့ဒါပေမဲ့ဘာကြောင့်ကျွန်တော်တို့ကထာဝရတက်ကိုပေးပိုင်တဲ့ဘုရားတစုတည်းသောဘုရားသခင်ကိုမသိရတာလဲမသိကျွမ်းရတာလဲသိကျွမ်းခြင်းမရှိတဲ့အတွက်ကြောင့်ပဲကျွန်တော်တို့ရဲ့အသက်တာကဆိုးရွတ်တုန်လုံးမှုတွေနဲ့နောင်လာမဲ့တမလွန်ပါကျွန်တော်တို့ရဲ့အသက်တာကဘလို့ဖြစ်မလဲဆိုတာကိုမသိဘဲနဲ့သေသွားတဲ့လူတပုံကြီးပဲ။ဒါချစ်တော်မိတ်ဆွေတို့။ထာဝရအသက်ကိုပေးနိုင်တဲ့မှန်သောဖရာတစုတည်းတော့ပဲရှိတယ်။နော်။ဒါမျိုးကလည်းဆေလွတ်တော်မူသောသခင်ယေရှုခရစ်တော်ကိုကျွန်တော်တို့ဘာလို့ရမလဲ။သိကျွမ်းဖို့အကျွမ်းတဝင်ရှိဖို့ဖရာနဲ့ကျွန်တော်တို့နဲ့ဆက်ကြမှာအကျွမ်းတဝင်ရှိပြီးတော့သိကျွမ်းပြီးတော့ယဉ်နီပေါင်းဖို့ပေါင်းဖက်ဖို့ရတဲ့အရာကြီးပါလေ။နော်အရင်ကြီးကြည့်တယ်ဒါကြောင့်ဘုရားသခင်နဲ့ကျွန်တော်ပေါင်းဖော်မယ်ဘုရားနဲ့အတူပေါင်းဖက်မယ်ယေရှုခရစ်တော်နဲ့ကိုလည်းကျွန်တော်တည်ကျွမ်းမယ်ဆိုရင်ကျွန်တော်ရဲ့မျော်လင့်ချက်ကအပြည့်ဝရရှိမှာဖြစ်တယ်ထာဝရအသက်ကျွန်တော်တို့မျော်လင့်ကြတယ်ထာဝရအသက်ရှင်ခြင်းကိုကျွန်တော်တို့တွေကနေခြင်းကြတယ်အသက်ရှင်နေထိုင်ခြင်းကြတယ်အဲဒီအရာကိုပေးပိုင်တဲ့ပေးပိုင်ရှင်ဘုရားသခင်ကိုကျွန်တော်တို့အားလုံးကသိကျွမ်းပြီးတော့အကျွမ်းတဝင်ယုံကြည်ကိုးစားခြင်းအပြင်ယနေ့ကျွန်တော်တို့ရဲ့ဘဝတက်တာကိုတိဆောက်ပြီးတော့ဖခင်နဲ့တူမွေးလျော်ကြပါစို့လို့အားပေးတိုက်တွန်းနေကုန်းချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဖခင်သခင်ကြွယ်ဝများပြားစွာကောင်းကြီးမလားတို့လုံးချပေးပါစေ
Happy birthday Happy birthday to you Happy birthday မင်္ဂလာနေ့
ဒီဇင်ဘာ17ရက်နေ့မှာဒီဇင်ဘာ18ရက်အတွင်းဝင်းနေကြောက်တဲ့တောတာရှင်များ Happy Birthday ပါရှင်ဒီ ီဇင်ဘာ17ရက်နေ့မှဒီဇင်ဘာ18ရက်အတွင်းမွေးနေ့ကျောက်တဲ့တော်တာရှင်တွေကတော့ဒီဇင်ဘာ17ရက်နေ့မှမွေးနေ့ကျောက်တဲ့တော်တာရှင်ကတော့လောက်ကင်မြို့မှစချစ်ကိုကိုလင်းဒီဇင်ဘာ12ရက်နေ့မှမွေးနေ့ကျောက်တဲ့တော်တာရှင်တွေကတော့ထုတ်ကော်ကုန်းရွာမှဆာမစုခိုင်စုတဝဲမြို့နယ်မှဆရာရှင်မြင့်ဦးကချင်ပြည်နယ်အမတ်တက်တရင်မှတက်ကြကြီးဦးတန်လိုင်ကျုံပြောညွနဲ့ရွှေကင်းမြင့်ရွာမှဆရာမန်းဆန်းတင်မောင်ဒီဇင်ဘာ23ရက်နေ့မှာမွေးနေ့ကျောက်တဲ့တော်တာရှင်ကမွန်ပြည်နယ်ကြောက်တော်ကလေးရွာမှစောငိမ့်ဦးတန်တောင်မြို့မှဒီဇင်ဘာလွင်တို့ဖြစ်ပါတယ်ရှင်ဒီဇင်ဘာ14ရက်နေ့မှာမွေးနေ့ကျောက်တဲ့တော်တာရှင်ကမြောင်းမြဓမ္မကျမ်းစာကျောင်းမှဆရာနေဆိုးဒီဇင်ဘာ15ရက်နေ့မှာမွေးနေ့ကျောက်တဲ့တော်တာရှင်က68ဦးစာလမ်းမှာအနောကြဖို့ဒီဇင်ဘာ16ရက်နေ့မှာမွေးနေ့ကျောက်တဲ့သောတာရှင်ကတော့ခိတ္တထိုင်းနိုင်ငံမှာနော်ကူဖောဝါနဲ့ဩစတြေးလျနိုင်ငံမှာဦးဝေးမောင်တို့ဖြစ်ပါရဲ့ရှင်ဒီဇင်ဘာ19ရက်နေ့မှာမွေးနေ့ကျောက်တဲ့သောတာရှင်တွေကတော့အေရီတိုင်းမှာနော်ချယ်ရီတီနဲ့ရခိုင်ပြည်နယ်မှာဆရာဦးကျော်ဝင်းတို့ဖြစ်ပါရဲ့ရှင်ဒီဇင်ဘာ17ရက်နေ့မှာဒီဇင်ဘာ19ရက်အတွင်းမွေးနေ့ကျောက်တဲ့သောတာရှင်များအတွက်ဒေသရှင်အိုင်ရင်းစင်မာမြင့်တည်ဆူထားတဲ့တရင်ကောင်းလက်ဆောင်ဆိုတဲ့တခြင်းကိုမွေးနေ့လက်ဆောင်အဖြစ်ဖွင့်ပေးလိုက်ပြီနော
် Christmas တရင်ကောင်းလက်ဆောင်လေးမိတ်ဆွေသိမ်းထွက်ပြောင်းမေဒီလိုဝမ်းမြောက်စရာတည်စကားချနိုင်စေသာဆုချွေကလောကလေးရှင်ယေရှုမွေးဖွားလာတာဒီလိုဆောင်
ရှင်ကာကွယ်စောင့်ရှောက်ခဲ့တယ်လို့ဒီကနေ့မွေးနေ့ချိန်ကစပြီးလာမယ့်မွေးနေ့ရက်ပေါင်းများစွာမှာလဲစိတ်ချမ်းသာခြင်းကိုကျဲမာခြင်းလူ인ဆန္ဒများနဲ့ပြည့်ဝခြင်းဖြင့်ဖျားရှင်ကောင်းချီးပေးပါစေလို့ကျွန်တော်တို့မျော်လင့်ခြင်းအတန်အဖွဲ့သူအဖွဲ့သားများကစုမုံကောင်းတောင်းလိုက်ပါရခင်ဗျာတောတာရှင်များခင်ဗျာမွေးနေ့တခြင်းလက်ဆောင်အစီအစဉ်ကိုအပတ်စဉ်တောက်ကြနေတိုင်းမှာထုတ်လင့်ပေးနေပါရခင်ဗျာ
တောတာရှင်များရှင်ဒီအစီအစဉ်မှာမွေးနေ့တခြင်းတောင်းဆိုခြင်းနဲ့ဆိုရင်EWR မျောလင့်ချင်းတန်စာရိုက်တက်တာအမှန်989ဘိုဟိုစာတိုက်ကြီးရန်ကုန်မြို့သို့လိမ့်မှုပြီးဆက်ွယ်တောင်းဆိုနိုင်ပါတယ်ရှင်ဒီစီစဉ်မှာမွေးနေ့တခြင်းတောင်းဆိုခြင်းနဲ့ဆိုရင်တော့ဖုန်းနံပါတ်က399-86-88-8669တို့ဆက်ွယ်၍တောင်းဆိုနိုင်ပါတယ်ရှင
်မွေးနေ့ချင်းကရောက်ရှိလို့လားဒီလိုချင်းကThank you.
ဆေးပင်များကဏ္ဍမှာကျဲဟင်္ဂါသည့်အပင်ရဲ့ဆေးစွမ်းထုတ်ပုံအကြောင်းလေးကိုကျမအေလီကတင်ဆက်ပေးသွားမှာဖြစ်ပါရယ်ရှင်။သောတာရှင်များရှင်ကျဲဟင်္ဂါပင်ဟာတပင်လုံးမှာဆေးစွမ်းထက်တဲ့ဆေးအာနိသင်တွေပါရှိနေပါရယ်ရှင်။ကျဲဟင်္ဂါပင်ကိုနှုတ်နှုတ်ဆင်ပါနှုတ်နှုတ်ဆင်ထားတဲ့ကျဲဟင်္ဂါထမင်းစားစွန်းတစ်စွန်းစာကိုရင်တွေးတောက်ရိုက်ခွဲတစ်ခွက်နဲ့ရောစိန်လိုက်ရင်ကျဲဟင်္ဂါဆေးရည်ကိုရရှိနိုင်ပါရယ်ရှင်။ဒါမှမဟုတ်ဖော်ပြထားတဲ့အချိုးစာတိုင်းရောပြီး5မိနစ်ကြိုလိုက်ရင်ကျဲဟင်္ဂါဆေးပြုတ်ရည်ကိုရရှိနိုင်ပါတယ်ရှင်။ကျဲဟင်္ဂါဆေးပြုတ်ရည်ကိုတစ်နှစ်တစ်ခွက်တောက်ပေးမယ်ဆိုရင်စီချိုယောဂါ၊သီတိုယောဂါ၊အူယောင်ယောဂါနဲ့အသေးယောဂါတို့ကိုတက်တာပြောက်ကင်းစေနိုင်ပါတယ်ရှင်။အရေပြားနာတွေကိုကျဲဟင်္ဂါပြုတ်ရည်နဲ့ဆေးကျောတန့်စေနိုင်ပါတယ်ရှင်။သောတာရှင်များရှင်ကျဲဟင်္ဂါဆေးပြုတ်ရည်ကိုလွန်ကဲစွာတောက်သုံးရင်သွေးပေါင်ချိန်ကျဆင်းသွားသလိုသွေးထဲမှာရှိတဲ့တကြားဓာတ်ကိုလည်းညော့နေသွားစေနိုင်ပါတယ်။ကိုယ်ဝန်ဆောင်များမတောက်သုံးသင့်သလိုအရက်တောက်ထားသူများလည်းမတောက်သုံးသင့်ပါဘူးဆိုတာကိုပြောကြရင်ဆေးစွန်းတက်တဲ့ဆေးပင်များကဏ္ဍမှာကျဲဟင်္ဂါအပင်ရဲ့ဆေးဖက်ဝင်ပုံအကြောင်းနဲ့ဆေးတောက်ပုံဆေးညွန့်လေးကိုဖော်ပြပေးလိုက်ရပါတယ်ရှင်။သောတာရှင်များရှင်ဆေးစွန်းတက်တဲ့ဆေးပင်များကဏ္ဍမှာကျဲဟင်္ဂါအပင်ရဲ့ဆေးဖက်ဝင်ပုံအကြောင်းကြားသိခဲ့ရသလိုနောက်လာမယ့်အချိန်တွေမှာလည်းဘလို့ဆေးဖက်ဝင်အပင်တွေရဲ့အကြောင်းကိုတင်ဆက်ပေးအောင်မလဲဆိုတာစောင့်မျှော်နားဆင်အားပေးကြပါအောင်ပါရှင်။သောတာရှင်များယောဂဗျာအပေါင်းမှာကင်းဝေးနိုင်ကြပါလိမ့်ရှင်။
ရှင်များရှင်ကျမတို့ရဲ့ဓာတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်နန်းများကို ပို့ချပေးလေရှိပါတယ်ရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြ။တဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနဲ့အသက်ရှိခြင်း၊သင်နဲ့သင်ကျမ်းမာရေးရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်။
တော်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်တော့အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းနေဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်တော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျော်လင့်ခြင်းအတန်ကိုအားပေးနေတဲ့သောတာရှင်များခင်ဗျာမျော်လင့်ခြင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လို့မယ်ဆိုရင်တော့39 2539 3926 845နဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်
။သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့သောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။